မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနေပညာသတင်းတွေကိုတင်ဆက်ပေးနေတဲ့ဒီနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့မီဘေးအန်ဒီရဲ့ရှိဘေကင်ကျိုးမဲ့ခြားခြားပြန်လဲတင်းစီဆိုတဲ့သတင်းရေစာကထုတ်လုပ်တဲ့နေပညာမြင် N95 နှာခေါင်းစီဆိုတဲ့သတင်းဩစတြေးလျအစိုးရပညာသင်ဆူဩစတြေးလျအဝေါ့ဒ်ကောလာရှစ် 2022 အတွက်ရှောက်ထားနိုင်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့မီဘေးအန်ဒီရဲ့ရှိတဲ့ဘေကင်ကျိုးမဲ့ခြားခြားပြန်လဲတင်းစီဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ဘေးကင်းဟာ Apple Lovely Store နဲ့ Online Store မှာရောင်းချတဲ့ Portable Wireless Charger Plus Stand Special Edition ကိုပြန်လည်တင်ဆက်မယ်လို့ကြေညာခဲ့ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီထုတ်ကုန်ကမီးဘေးနဲ့မျက်စစ်ပိုင်းအန်ဒီရဲ့ဖြစ်နိုင်တယ်လို့သိရပါတယ်။ဒါပေမဲ့အခု Charger ကြောင့်မီးလောင်တာဒါမှမဟုတ်ထိခိုက်ဒဏ်ရာရတာမျိုးလည်းမရှိသေးဘူးလို့သိရပါတယ်။2020ဇူလိုင်လနဲ့အောက်တိုဘာလအတွင်းရောင်းခဲ့တဲ့ဘေးကင်းကျိုးမဲ့အာသွင်စနစ် Charger တွေကိုပဲပြန်လည်တင်ဆက်မှာဖြစ်ပါတယ်အခုကြိုးမဲ့အာသွင်စနစ်ထုတ်ကုန်မှာ 1000mAh ပါဝင်ပြီးတော့ဖုန်းတွေအတွက်10 watt ညံနှုန်းနဲ့အာသွင်ပေးနိုင်ပါတယ်ခြားခြားမှာတော့စွမ်းအင်ထောက်ပံ့တဲ့စနစ်မှာပြဿနာဖြစ်ပေါ်နေပြီးတော့အာသွင်တဲ့အခါအပူချိန်လွန်ကဲပါတယ်ဒါကြောင့်မီးလောင်တာနဲ့လျှက်စစ် short တွေဖြစ်ပေါ်တတ်ပါတယ်ဘေးကင်းကတော့ထုတ်ကုန်ဝယ်ထားသူတွေဆက်အသုံးမပြုဖို့အကြံပေးထားပြီးတော့ငွေပြန်အန်းသွားမယ်လို့လည်းသိရပါတယ်ဆက်လက်ပြီး Razer ကထုတ်လုပ်တဲ့နည်းပညာမြင် N95 နှာခေါင်းစီးဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ဂိမ်းနဲ့ပတ်သက်တဲ့ပစ္စည်းတွေထုတ်လုပ်တဲ့ Razer ကတော့ Coronavirus ကိုကာကွယ်မယ် Project Hazel Concept Design အခြေခံ N95 အဆင့်ရှိနှာခေါင်းစီးကိုထုတ်လုပ်လိုက်ပါတယ်အဲ့ဒီနှာခေါင်းစီးတွေမှာစမတ်လုံဆောင်ချက်တွေလည်းပါဝင်လာပါတယ်နှာခေါင်းစီးမှာကြုံမဲ့အာသွင်းရမယ်တီချာ case နဲ့ UV ပိုးသတ်မှုအပြင်လေဝင်ထွက်စနစ်နဲ့အလိုလျောက်ပိုးသတ်စနစ်တို့ပါဝင်လာပါတယ်နှာခေါင်းစီးထဲမှာ pop တွေမှာအစားထိုးလို့ရတဲ့ filter နဲ့အာသွင်းလို့ရတဲ့လေသန့်စင်စနစ်တို့ပါဝင်လာပါတယ် Razer ဟာနှာခေါင်းစီးမှာအလင်းထက်သွင်းထားပြီးတော့ pop ပေါ်မှာ LED မီးရောင်ကအာသွင်းထားတဲ့အခြေအနေကိုပြသတာပါဒါအပြင်အလင်းအားနည်းချိန်မှာမြင်နိုင်အောင်အတွင်းဘက်မှာလည်း LED မီးပါဝင်လာပါတယ်နှာခေါင်းစီးပေါ်ကတော့အတန်ကိုရှင်းလင်းစွာကြားနိုင်အောင်ပြုလုပ်ဖို့ algorithm ပါဝင်လာပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Australia အစိုးရပညာသင်ဆူ Australia Awards Scholarship 2022အတွက်လျှောက်ထားနိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Australia အစိုးရပညာသင်ဆူ Australia Awards Scholarship 2022အတွက် February 1ရက်ကနေစတင်လျှောက်ထားနိုင်ပြီဖြစ်တယ်လို့သိရပါတယ် Australia Awards Scholarship မှာနှစ်စဉ်နှစ်တိုင်းပေးအပ်တဲ့ပညာသင်ဆုဖြစ်ပြီးတော့ April 30ရက်နောက်ဆုံးထားလျှောက်ထားရမှာပဲဖြစ်ပါတယ်လျှောက်ထားသူတွေဟာလက်ရှိမြန်မာနိုင်ငံမှာနေထိုင်တဲ့မြန်မာနိုင်ငံသားဖြစ်ရမှာဖြစ်ပြီးတော့ April 30ရက်မှာအသက်25နှစ်ပြည့်ပြီးသူလောက်သက်2နှစ်ရှိသူတွေဖြစ်ရမှာပဲဖြစ်ပါတယ်ဘာသာရေးရွေးချယ်ရမှာလဲလုပ်ငန်းအတွေ့အကြုံနဲ့သက်ဆိုင်တဲ့ဘာသာရေးရွေးချယ်လျှောက်ထားသူတွေကိုဦးစားပေးရွေးချယ်မှာပဲဖြစ်ပါတယ်မြန်မာကျောင်းသားတွေအနေနဲ့ Master Dan အတွက်လျှောက်ထားနိုင်ပြီးတော့လျှောက်ထားမဲ့သူတွေဟာအင်္ဂလိပ်စာလိုအပ်ချက်အနေနဲ့ IELTS ဒါမှမဟုတ် TOEFL တို့မလိုအပ်ပါဘူးဒါပေမဲ့ Interview အတွက် Shortlist မှာရွေးချယ်ခြင်းခံရပါကအင်္ဂလိပ်စာကျွမ်းကျင်မှုအတွက် Score မရှိသေးသူတွေကို IELTS ဖြည့်ဆို့ဖို့ DFAT ရန်ပုံငွေမှာထောက်ပံ့ပေးသွားမှာပဲဖြစ်ပါတယ်ပညာသင်ဆုမှာခရီးစရိတ်တူရှင်စရိတ်နေထိုင်စရိတ်ပညာသင်ကာလအတွင်းကျန်းမာရေးအတွက်ကုန်ကျစရိတ်ပညာရေးဆိုင်ရာအထောက်ပံ့တွေနဲ့သုတေသနစရိတ်တွေကိုထောက်ပံ့ပေးသွားမှာဖြစ်တယ်လို့သိရပါတယ် Interview ကို2021ခုနှစ်ဇူလိုင်လမှာခေါ်ယူมาဖြစ်ပြီးတော့ရွေးချယ်ခံရသူတွေကို August လမှာကြေညာပေးသွားမှာပဲဖြစ်ပါတယ်အသေးစိတ်ကိုတော့ IG Pocket ရဲ့ Description ထဲမှာဝင်ရောက်ကြည့်ရှုနိုင်မှာပဲဖြစ်ပါတယ
်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ